မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာကိုဆက်လက်ထောက်ခံအားပေးတာတွေမလုပ်ဖို့ Global Action Call on China ဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာတွေတရုတ်တန်ယုံနဲ့ကောင်စစ်ဝင်ယုံနေရှိတနင်္ဂနွေနေ့မှာဆန္ဒပြကြတဲ့အကြောင်းကိုတင်ပြကြပါမယ်။ကျွန်တော်ညွှန်ဝင်အောင်ပါ
။ China China! China China! China China!
Washington DC မှာရှိတဲ့တရုတ်တန်ယုံရှိတွားရောက်တိုက်တွန်းဆန္ဒပြခဲ့တဲ့ဦးတေစာကတော့သူတို့ရဲ့သဘောထားကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဒီနေ့ကတော့လေအမေရိကန်မှာရောက်ရှိနေတဲ့မြန်မာတိုင်းရင်းသားတွေအားလုံးကနေပြီးတော့မှဟို Global Action Call ပြီးတော့မှမြန်မာပြည်အာဏာသိမ်းစစ်ဆိုရကိုအားပေးထောက်ခံနေတဲ့တရုတ်ပြည်သူ့သမ္မတနိုင်ငံတော်အစိုးရရဲ့ဒီ Washington DC တရုတ်တန်ယုံရှိမှာဆန္ဒပြကြဆန္ဒထုတ်ပေါ်ကြတဲ့ပွဲပါ။ဘာဖြစ်လို့လဲဆိုတော့တရုတ်နိုင်ငံအနေနဲ့ကျွန်တော်တို့1988ခရီးရဗျာမြန်မာပြည်သူလူထုကြီးကလိုလားတဲ့ဒီမိုကရေစီနဲ့လူခွင့်ရေးအကောင့်ထဲပေါ်မှုဖြစ်စဉ်နေမှာပေါ့နော်။အတားအဆီးဖြစ်တဲ့မြန်မာစစ်တပ်ကိုတရုတ်ပြည်သူ့သမ္မတနိုင်ငံကနေပြီးတော့မှကူညီကာကွယ်ပေးနေတဲ့ဖြစ်ရပေါ်မှာမြန်မာပြည်သူလူထုကြီးတရက်လုံးကနေပြီးတော့မှမနှိမ့်ညွတ်ဘူးဆိုတဲ့အကြောင်းကိုသွားရောက်အတိပေးကန့်ကွက်တဲ့ပွဲအဲ့ဒီဟာကိုအဓိကထားပြီးကျွန်တော်တို့ကတိုက်တွန်းခဲ့ပါတယ
်မြန်မာနိုင်ငံမှာခရစ်ယာန်ဘာသာရေးခေါင်းဆောင်တွေနဲ့အသင်းဝင်တွေညီညွတ်စွာဆန္ဒထုတ်ဖော်နေတာကိုထောက်ခံတဲ့မေရီလန်းပြည်နယ်ကအသင်းအုပ်စရာချင်းတိုင်းသားဦးသောမတ်လီယန်ကလည်းဝါရှင်တန် DC တရုတ်တန်ယုံရှိလာရောက်ဆန္ဒပြသူပါ
တရုတ်နိုင်ငံဆိုလို့ရှိရင်အတဲအာဓမအာနာသိန်းစစ်ခေါင်စီနဲ့ပတ်သက်လာရင်လက်မခံဖို့ပေါ့လေအတိမပြုတ်ပေးဖို့ဒီတရုတ်အစိုးရကိုကျွန်တော်တို့တောင်းဆိုချင်တာဖြစ်တယ်ပြီးတော့လေသမတဝင်းမြင့်နဲ့ဒေါင်ဆန်းစုကြည်ဒီ NLD အစိုးရကိုဒီလက်ခံပြီးတော့မှဒူတို့နဲ့လက်တွဲပြီးတော့မှအလုပ်လုပ်ဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုတာဖြစ်တယ်ပြီးတော့ဒေါင်ဆန်းစုကြည်ရဲ့ပြီးတော့ဖန်ဆီးထားသောဒီမိုကရက်တစ်ခေါင်းဆောင်များကိုကျွင့်ချက်မရှိဆွတ်ပြီးဖို့ကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီရရှိရေးအဲ့ဒါကိုလည်းပဲဒီမြန်မာစစ်ကောင်စီကိုဒီဖြစ်အားပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တယ်
။ရာဒီရုဆိုးရတဲ့ဂျာကပဲအိန္ဒိယနာပြည်နယ်ကနေမိုင်ထောင်ကြီးခီးကိုဖျက်ဆီးကားမောင်းလာရင်ဝါရှင်တန် DC တရုတ်တန်ယုံရှိဆန္ဒလာပြသူကိုပြည်လင်းထူရဲ့အမြင်ကတော့
အာကျွန်တော်တို့ဒီလိုလာတဲ့အကြောင်းအရာပမာဒီမှာဆရာနာရှင်တွေကအာနာသိမ့်မှုအပေါ်ကိုတရုတ်အစိုးရကနေမထောက်ခံဖို့အတွက်ရဲ့ကျွန်တော်တို့ရဲ့အစိုးရဆွေးတဲ့ဒေါအောင်ဆန်းစုကြည်သမရယူမှုတွေကိုဥဆောင်တဲ့အဲ့ဒီအစိုးရထောက်ခံဖို့ပြီးတော့လက်တလောမှာဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံဖို့ supporting လုပ်ဖို့အတွက်အဲ့ဒီအရာတွေကိုပြောတာပါ။ဒါပြီးတော့ဆိုတော့အခုကမ္ဘာကြီးမှာဒီစစ်အစိုးရနဲ့သူတို့တွေကပြစ်ဆုံးကိစ္စကိုပြန်လည်အကောင့်ထဲပို့လို့ကကျွန်တော်တို့ကယူဆတယ်ပေါ့ဗျာ။အဲ့ဒါဖြစ်လာတဲ့သတို့လို့ချင်းကမ္ဘာပြည်သူတွေ54,000ကျော်ကမ္ဘာပြည်သူတွေဒုက္ခရောက်ဝါနိုင်တယ်။အဲ့ဒီအတွက်ကြောင့်မလုပ်ဖို့လည်းသူတို့တောင်းပန်တယ်။ဒီမိုကတိအစိုးရတော်တို့ရေရှင်းတရုတ်တိုင်းပြည်စီကျွန်တော်တို့ရဲ့အင်ဂျင်နိုင်ငံဖြစ်တဲ့အတွက်ရေရှင်းစီးပွားရေးမှာတို့ကအရာကောင်းအောင်ပါအဲ့ဒါတွေကိုကျွန်တော်ကလာတော့တာပ
ါနယူးယောက်မြို့ကနှစ်နေရာမှာလည်းတရုတ်အစိုးရကိုတောင်းဆိုတိုက်တွန်းခဲ့ကြောင်းဆန္ဒပြပွဲမှာပါတဲ့ကိုကျော်သူရကပြောပါတယ
်ဒီနေ့နယူးယောက်မှာဆန္ဒပြတဲ့နေရာနှစ်နေရာပါဗျပထမတနေရာကတော့ကျွန်တော်တို့ဘောနော်မဟက်တာမှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံချင်းမှာဆန္ဒပြတယ်အခုဆန္ဒပြတာကတော့24လမ်းမှာရှိတဲ့ဒီကျက်ဆင်ဟိုက်ဆိုတဲ့နေရာမှာဆန္ဒပြတာဖြစ်ပါတယ်ဒီနေ့ကအစုပြုပြီးတော့ဒီ globalအခြေအနေနဲ့ပေါ့နော်တရုတ်ပြည်ကနေပြီးတော့ဒီမြန်မာစစ်အစိုးရကိုနောက်ကွယ်နေပြီးတော့တရုတ်ရဲ့ထောက်ပံ့မှုတွေမရှိအောင်ပေါ့နော်တရုတ်ရဲ့ထောက်ပံ့မှုတွေကိုဆန့်ကျင်ကပ်ကွက်တဲ့အနေနဲ့ကျွန်တော်ကဆန္ဒပြနေကြတာဖြစ်ပါတယ်ဗျမမှန်ကန်ကန်နဲ့ပြီးတော့မြန်မာပြည်သူလူထုဘက်ကနေပြီးတော့ရပ်တည်ပြီးတော့အခုစစ်အာဏာသိမ်းတဲ့ဟာကိုမထောက်ခံဘူးပေါ့နော်ကျွန်တော်ကဒါတွေကိုပြောချင်ပါတယ်ဗ
ျအလားတူနေဗာရက်ပြည်နယ်လက်စပီကာမျိုးက Global Action Call ဆန္ဒပြဝင်တဲ့ပတ်သက်လို့မြို့ကန်ဦးနေလင်းကအခုလိုရှင်းပြပါတယ်
အဓိကကတော့ကျွန်တော်တို့ဆောင်ဘုတ်ကတော့ဗျာ China Honey Policy Burma Ministry ပါသူတို့က China ကတရားမဝင်စစ်အာဏာသိမ်းကောင်စီကိုထောက်ခံနေတဲ့ယူတိုင်းပြည်ရဲ့အကြီးစားအဲ့တော့ဒါကိုကျွန်တော်တို့က China ကို message ပေးတင်တယ်ဒီစစ်ကောင်စီနောက်မှာထောက်ခံနေတယ်လို့ကျွန်တော်တို့ပြည်သူတွေနဲ့ China နဲ့အဆင်ပြေမှာမဟုတ်ဘူးသူတို့အဓိကလောက်အောင်ပါကရွေးကောက်ပွဲရလက်ကိုအသိမှတ်ပြုပါကျွန်တော်တို့ရွေးကောက်ခံဆိုရကိုအသိမှတ်ပြုပါပြည်သူတွေရဲ့ဘက်မှာရက်တည်ပါလို့ကျွန်တော်တို့ကပြောချင်တယ်ဒီလိုတကယ်လို့ကြံမတင်နိုင်သေးဘူးဆိုတော့ကျွန်တော်တို့ကသူတို့တန်ယုံတွေစိတ်မှာစက်တိုက်ဆန္ဒတွေထုတ်ဖော်ပါဖို့ရှိပါတယ်ခင
်ဗျ။တနင်္ဂနွေနေ့အမေရိကန်နိုင်ငံတဟွမ်းပြုလုပ်တဲ့ Global Action Call on China ဆန္ဒပြပွဲကို San Francisco မြို့မှာလည်းပြုလုပ်ခဲ့ပါတယ်ခင်ဗျ။